အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုနဲ့ဇွန်လ19ရက်မနေ့ကတယ်လီဖုန်းနဲ့စကားပြောခဲ့ပြီးလွတ်လပ်တဲ့ပါလက်စတိုင်းနိုင်ငံတည်ထောင်ရေးကိစ္စကိုဆွေးနွေးကြရတယ်လို့သမ္မတအိမ်ဗျူရောကသတင်းထုတ်ပြန်ပါတယ်။မနေ့ကအမေရိကန်နိုင်ငံတဝမ်းမျိုးတော်ဝန်တွေနဲ့တွေ့ဆုံမှုအပြီးသတင်းတောက်တွေကလက်ရှိဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုအာဏာရနေတဲ့ကာလအတွင်းအစ္စရေးပါလက်စတိုင်းနှစ်ပြည်တော်ပူးတွဲတည်ထောင်ရေးကိစ္စဖြစ်နိုင်ခြေရှိမရှိသတင်းတောက်တွေကမေးတာမှာဖြစ်နိုင်တယ်လို့သမ္မတဘိုက်တန်ကပြန်လည်ဖြေကြားခဲ့ပါတယ်။ဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကနှစ်ပြည်တော်တည်ထောင်ရေးကိစ္စကိုမကန့်ကွက်ဘူးလို့လည်းသမ္မတဘိုက်ဒန်ကသတင်းတောက်တွေကိုပြောကြားလိုက်ပြီးနှစ်ပြည်တော်တည်ထောင်လို့ရတဲ့နိလနဲ့အများပြားရှိတဲ့အကြောင်းနဲ့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတိုင်းမှာစစ်တပ်ရှိနေတာမဟုတ်ကြောင်းပြောကြားခဲ့ပါတယ်။သမ္မတဘိုက်ဒန်နဲ့ဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုတို့ဟာဟာမတ်စ်တို့ဖမ်းဆီးထားတဲ့ဒဇာကနေပြန်လွတ်ရေးအစ္စရေးရဲ့ထိုးစစ်ဆင်တိုက်ခိုက်မှုတွေမှာပြစ်မှတ်ကိုအသေးချာရွေးချယ်တိုက်ခိုက်ဖို့နဲ့စာနာမှုဆိုင်ရာအကူအညီတွေဂါဇာဒေသကိုပို့နိုင်ရေးစတဲ့ကိစ္စရပ်တွေကိုဆွေးနွေးကြတယ်လို့သမ္မတအိမ်ဗျူရောကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။